Majla Nesaye Natown Tasay Jesu Roshin Shumin Serafiyayu Mataya Pusando Apshin Sien Jemba Pilote Dhamma Pusa Dhamma Tabe Akana Di Dhamma Tabe La Shivuswa Nanganjata Yogi Mya Atre Ingli Vada Ne Hop Yogi Dutiya Japan Yama Bala Ne Yama Piyita Atre Jani Hop Yoma Shibari Kamathan Yaita Apshiti Aliyosa Dini Hop Yoma Daya Gaunsiya Appanaka Padipata Dukku Homa Shiva Kari Appanaka Padipata Dukku Ingaudara Nike Tika Nipa Pani Dhamma Madhante Ndhara Pshilu Kari Appanaka Padipata Dukku Dai Chintan Yoko Atoma Ae Suroshi Mimiroji Mantare Adodiya Livadoye Kouya Choya Nyeya Ratpo Sure Ratme Ratpo Sure Pandango Yoshi Biro Nibango Nyamo Biyunai Mabshiba Ayamo Yakuka Shiuza Di Abanaga Dogo Chikhan Biro Nanganyata Yogi Nyatwe Meditation Practice Ne Padde Piro Hopya Mahasipari Namo Dasa Bhagavato Arahato Sama Sambuddhasa Namo Dasa Bhagavato Arahato Sama Sambuddhasa Namo Dasa Bhagavato Arahato Sama Sambuddhasa Struggle for cessation of suffering. The Buddha gave away the cessation of suffering. Without the cessation of suffering, without the attainment of cessation of suffering, we cannot be peaceful. Cessation of suffering is just nirvana. Many Buddhist peoples have to practice for attainment of nirvana. Nirvana is final liberation, final cessation of suffering. Without the struggle, we cannot attain nirvana. Nirvana cannot be attained without a systematically effort. It needs great effort for attainment of nirvana. How to struggle for the cessation of attainment? That is nirvana. The Buddha explained the way in Appanaka Padivara Sutta. Appanaka Padivara means practice with certainty or sure course. In this sutta, the Buddha explained three practices. These three practices is, the first one is Indriyesu Kuta Dwarata. Indriyesu Kuta Dwarata. We must guard the door of sense faculties. That is one of the important practices. The second is Bhojani Maddan Yuta. We must have moderate food. We must have moderate eating. The third one is we must have watchful practice. Jagriya Nuyoga. In this sutta, the Buddha keep meditation practice. Meditation technique in four ways. How to follow the meditation practice in our daily life? If you follow these three ways, you are practiced with the certainty. You followed your course for cessation of suffering. Appanaka patipadam patipanno. You are walking on the path which is the lead to the cessation of suffering with the certainty. Not only that, yonicha arato aswanam khayaya. You have a great effort you struggle for the way of destruction of asava. The Buddha explained by these two words. The Buddha promised you are on the right path, Appanaka Padivara. If you follow this way, you are on the right path. Right path. Your practice is for cessation of asava. Yonisa arato, yonicha arato asvanakya. That is the meaning. Your practice lead to the cessation of asava. That will lead to the destruction of asava. That is the Buddha explained by this way, by this practice. You can attain the final liberation. The final liberation is possible through Radha Mega and Radha Pla. In our daily life, the first important is to guard our sense faculties, because we have a sense faculties, our sense organs, eye, ear, nose, tongue, body and mind. Through these sense faculties, craving, hatred, delusions, always flux in. The evil, the other evils flux in. Therefore, first we must try to guard our sense faculties. You see, in daily life, we have an eye, therefore we see desirable object or undesirable object, desirable visible object, undesirable visible object. We have ear, we can listen desirable sound or undesirable sound. We have a sense nose, therefore we get desirable smell, undesirable smell. We have a sense tongue, therefore we have a taste which is desirable or undesirable. We have a sense body, therefore we touch tangible, desirable, tangible object or undesirable, tangible object. We have a mind, therefore we have a thought, evil or good. If we cannot guard these sense faculties, all evil state will flux into our mind. The mental impurities flux into our mind. The mental impurities influence on our mind. If the mental impurities, such as lobha, dosa, moha, esa, machariya, if it influences these impurities in our mind, we cannot see what is truth. By influence of these impurities, we cannot find the way, the cessations of suffering. Therefore, this is the most important, is we must guard our sense faculties. To guard these sense faculties, not so easy for everybody, because of the most people, their mindfulness is very weak. With weak mindfulness, we cannot guard. When the sense objects come into contact into the dough, the objects influence our mind. Without mindfulness, therefore we cannot guard our sense faculty. To guard the sense faculties, how to practice, how to guard our sense faculties? This teaching is not the meaning. We should not look at this very object. We should not listen to song. Not such advice. We have an ear, we have an eye, therefore we will see with our eye. This very object. That is desirable or undesirable. Whatever may be, whenever we see the visible object desirable or undesirable with our eye, we must be mindful on the object, not to let arise craving for it. Not to let hatred arise. That is how to guard sense faculties. To clarify this, on seeing desirable visible object, there may arise craving for it. We should not let craving for this object arise. We must be mindfulness not to entered the craving, not to influence the craving our mind. That is a very important practice. That is called Indriya Sukhoda Dwarata. On seeing undesirable visible object, there may arise a hatred. Because of undesirable object, people also hate undesirable visible object. We must be mindfulness. We must be mindful not to arise hatred within us with regard to the undesirable object. In this sutta and Mahasatipatthana Sutta, the same things is given the Buddhas. The same advice is given. In Mahasatipatthana Sutta, you see, Vinaya Loki Abheja Dhammanasa. Abheja Dhammanasa. Here Abheja means craving. And other abheja is covetousness. Here abheja means thinking towards the object with the craving. Thinking with the craving for the object. That is a craving for desirable object. Dhammanasa means unhappiness. This unhappiness, when we see an undesirable object, For that object, within the people, also hatred arises. Hatred is a dosa. Dosa is a followed unhappy feeling. In this sutta, in Mahasadivarana Sutta, not directly mentioned dosa, it's mentioned unhappy feeling, dominasa. Abhijja dominasa, papaka akusala dhamma anuasaweyo. If you cannot guard your sense I, sense of quality of I faculties. Abhijja, craving for this desirable object, dominasa, unhappiness, dealing with undesirable object, craving for desirable object, unhappiness regarding to undesirable visible object. It will arise. We must try to guard our sense faculty or I, not to let craving for desirable object arise, not to let hatred or feeling set with the regard to the undesirable object. In this practice, mindfulness is the most important faculties. Samasati, right mindfulness. On seeing, we must be careful. On hearing, we must be careful. Or we must be mindfulness. We must be mindful. On smelling, we must be mindful. On tasting, we must be mindful. On touching, we must be mindful. On thinking, we must be mindful. Without the mindfulness, on seeing, craving for it, or unhappiness, with regard to the object, will arise. The same way, on hearing sound, if it desirable, craving for it arise. If undesirable, feeling sad or unhappiness arise regarding to this object. So we must be mindful not to let the evil state, especially craving, lobha, hatred, dosa, if we realize the natures of the object or the natures of phenomena, by this way, we can reduce our delusion, ignorance, moha also. People's on thinking, on thinking also, if it desirable, craving for it arises, if undesirable, hatred or unhappiness arises. We must be mindful not to arise such a lobha and dosa. If we have mindfulness, knowledge is followed. Sati sampajanya. Mindfulness. Mindfulness leads to knowledge. Knowledge without mindfulness, no knowledge can arise. Therefore, nahi sati virhita panya nama ati. There is no wisdom, no knowledge, which is without mindfulness. Therefore, mindfulness helps the arising of knowledge. We must have mindfulness and comprehension or knowledge. The Buddha used this term sati sampajanya. Sati is mindfulness, sampajanya, comprehension or understanding or knowledge or wisdom. These two phenomena in meditation practice are very important. These two phenomena have different functions. Sati's function is just mindful. Just mindfulness is a function of sati. But the sati cannot understand. Just mindful the object. But it cannot realize the natures of the object. To realize the natures of the objects, the functions of knowledge. These two phenomena must work together. Studies make mindful the object, knowledge penetrate the nature. That is a joint venture. Unitedly work for an object. Without a sati sampajanya, it is impossible to guard sense faculties in the Yesu Kota Dwara. If we cannot guard sense faculties, there will influence mental impurities, lobha, dosa, moha, etc. They will influence our mind. They make polluted our mind. They sullied our mind. With the impure mind, we cannot understand. It make understand weak. With a weak understanding, we cannot penetrate the natures of the object. Therefore, to cut sense of qualities, important practice. Therefore, in this sutta, the Buddha taught us, you must have Indriyesu Koda Dwarata, the quality to cut the sense faculties. By this way, we can apply the flux of asava into our mind. Then the second is bhojane matinyuta. One must moderate in eating or taking meal. That is also important because of without the food, nobody can sustain their life and body. It is important the daily food. For meditation practice also, food is necessary. For sustain of our life also, food important. Food is necessary, but there are some impurities dealing with the food. The most serious evil is rasa tanha, craving for taste. Rasa tanha is the worst evil for living beings. Therefore, to reduce or to remove rasa tanha, we must consider with the knowledge. The Buddha this keepeth away. How to reduce rasa tanha or how to remove the rasa tanha in your daily food? Bhojane, bhojane matanyuta. Bhojane matanyuta, moderate in food or moderate in eating. We never take food, we never take a meal. You must consider why you are eating or why you are taking meal. You must consider correct ways. How to consider? First, you must consider for the purpose of taking meat, for the purpose of taking meal. Why you take meat? Why you are necessary to have a food? If you cannot consider the purpose, craving easily influences your mind regarding to the food. Therefore, in correct way, you must consider why are you taking meal? The Buddha gave the first. You should not purpose for eating, for taking food. The food, you should not take the food for the sport or for playing. You should not eat food for playing. You should not eat. You should not eat for intelligence. You should not eat for personal charm. You should not eat your food for dormant. These are, you should not keep the aim for daily food. Neva tawaya na metaya na mantanaya na vipusanaya. For that purpose, you should not take me. If you take me for such a purpose, that is, your practice is will be wrong. Therefore, deeply consider. So what for purpose you take me? Imasa kayasa titiya. For sustain this body. Without the food, we cannot sustain our bodies. Therefore, just for sustain the bodies, we must eat. Yapanaya. to make the body comfortable. Without the meat, we will be hungry. If we are hungry, we cannot concentrate. If we cannot concentrate, we cannot have a right understanding. Therefore, to remove hunger, food is necessary. So, you must consider these, the need of food. Therefore, I take food for being comfortable of the bodies. Vihesuparatiya. If you have not food, you may be tired. Therefore, to remove tiredness or to remove suffering, then another purpose is Brahmacharya Nogahaya. You need for food, you need your food for holy practice or noble practice, Brahmacharya. Noble practice, a Four Noble Path, to follow a Four Noble Path. So for these purposes, we must take our daily food. After that, you must be careful dealing with the food. By taking meat, we must be careful to remove the old disease. What is the old disease? Without the food, we are hungry. Hunger is a kind of disease. To remove hunger, that is, iti purananja vedanam patihankhami. Again, remove all disease, all discomfortability. Na vancha vedanam na upadesami. By taking meat, we should not cause to rise new disease. That is, must be careful. New disease, some people by impasuyen or rasatana, they eat more and more. They eat more and more. Therefore, new disease coming to be. Some people even the food is unhealthy or disagree with his body, but they cannot abide, they take this food, new disease coming to appear. Therefore, whatever food disagree with us, we must not take such a food. We must abide which is disagree with us. The Buddha said, after eating, after taking meal, we must be comfortable for practice meditation. So, that is also great help of meditation practice. Therefore, there is also need to follow this way. The Buddha gave this one as a second. Bhojane Mata Nyuta. That is an important practice. If you not follow this practice, your meditation practice, maybe there is a lot of disturbance to attain enlightenment. If you not moderate in food, you may have the problems. That is obstacle for meditation practice. Therefore, that is also included in meditation practice. That is a kind of struggle for destruction of the cessations of suffering. The next one is Jagriya Nuyoga. That is meditation timetable. Timetable of meditation, the Buddha's keep. Meditation practice timetable. According to this sutta, you must meditate the whole day. You must practice meditation the whole day. The Buddha kept Divasan. Chankamena Nisachaya Avaraniyehi Dhammehi Chaitam Prisoreti. Divasan is by day. Chankamena, walking up and down, walking meditation practice. Nisachaya, sitting, by sitting. Avaraniyehi Dhammehi Chaitam process. You wash away the mental impurities. Generally, the Buddha has explained in meditation practice. Because of in detail, the Buddha explained in Mahasatipatthana Sutta, meditation object, Kaya, Vedana, Chitta, Dhamma. Accordingly, we must do. By day, walking, you must purify your mind. You removed your mental impurities. What is mental impurities? Especially mental impurities are nivarana, hindrances, kamachanda, vyavada, desire for sense of pleasure, kamachanda, vyavada, hatred, udacha, kukucha, mental restlessness and remorse, tinamita, mental tiredness and physical tiredness, or sloth and torpor, vichikicca, doubt. These are mental impurities. The other evil states are also mental impurities. By day, walking, sitting, you must try to remove these mental impurities. That is meditation practice. The Buddha keep general purpose, general practice here. When the day has gone, night coming to being, the Buddha gave us night, you should be divided into three according to watch. Patamayama, first watch. Machimayama, middle watch. Pachimayama, last watch. So you must divide the night into three. The first watch, if the night is composed of the 8 hours, composed of 12 hours, you must divide exactly 4 hours each. 4 hours each. First watch, 4 hours. Middle watch, 4 hours. Last watch, 4 hours. The Buddha advised, as a day, you must follow the first watch, the whole first watch, 4 hours. Walking, sitting, you must try to purify your mind. In the last watch also, you must try to purify your mind. 8 hours at night, you must follow meditation practice. But 4 hours of meditation practice and 4 hours watch, metal watch, and metal watch, it is a need to take a rest. It's a need to take a rest, 4 hours. The midnight, mid-watch at 4 hours. You must lie down. You must lie down on right side. So how to lie down, the Buddha keep in this suttas, in other suttas also. Meditators, how to sleep, how to lie down to take a rest. Dakinina pasena. Dakinina pasena. Seyang kapeti. Must lie down to sleep. Right side. On its right side. Not the left side. Right side. Padi pada acharaya. Must place the right foot on right leg on the left foot, a little wide, not to touch anchor to anchor. Then you must keep your wake up time. Uttana sanya manasikatva. You must determine before you sleep, I must be wake up, or I must be rise up after 4 hours. Uttana sanya manasikatva. Systematically going to bed. According to your determination, for 4 hours, take a rest. I sleep in. You must rise up earlier and follow meditation practice in the last watch also. That is a meditation timetable. That is called Jagriya Nuyoga. Watchful practice. This watchful practice lead to the cessation of suffering. That is the way, the destructions of, that is the way of destructions of asava. According to this sutta, the Buddha gave 3 practices. Number 1, Indriye Sukodatvarata. With mindfulness or with the knowledge, you must guard your sense faculties, not to let craving, hatred, and other impurities. The second, Bhojane Matanyuta, to remove rasatana and unnecessary uncomfortabilities. Number 3, Jagriya Nuyoga, meditation practice, timetable for meditation practice, the whole day. If you followed it this way, whatever your techniques may be, the Buddha explained in detail in Mahasatipatthana Sutta and other suttas. Accordingly, you must follow this meditation practice. The most important is to remove impurities. Your standards will remain on the movement of removing all the impurities, mental impurities. When mental impurities decrease and when removed all kind of impurities, your knowledge will be brighter and brighter. Your understanding will be clearer and clearer. When your understanding is strong enough, you will attain, you will see the cessations of suffering. That is the final liberation, is Nirvana. Therefore, all yogis, according to the Abhanaka Sutta, may all yogis follow according to Abhanaka Sutta, that you are path to liberation, that is a struggle for destruction or cessation, or struggle for the cessation of suffering. Let me conclude my Dhamma talk in English by saying my wish, may you all attain Nirvana, may you all be happiness. English Bhasha ne ho pyo de di struggle for cessation of suffering ko Myanmar lo pyan pi lo atu chou ho pyan ma dukkha sau tan yi chou ban che ဒီဆင်းရဲဒုက္ခအဆုံးတည်းရေချိုးပန်းချက်ဒီဆင်းရဲဒုက္ခအဆုံးတည်းရေချိုးပန်းချက်ကိုမင်္ဂလနဲ့နိစနစ်အနေနဲ့မြတ်စွာဘုရားကအပ္ပန္နကတုတ်မှာဟောထားတာရှိဒီအပ္ပန္နကတုတ်ကိုအင်္ဂုတ္တရနိကေတိကနိဗ္ဗာန်ပါဠိမှာမှတ်တမ်းတင်ထားပါတယ်အပ္ပန္နကပฏิပရာဆိုတာ เตชาได้จิตสินตะคู่ပါแต่ด้วยเตชาละแลรู้สึกทุกข์อสงตัดผู้ด้วยเตชาได้นิพพานကိုမျက်မှောက်ပြုဖို့ด้วยဒီအကျင့်ဟာเตชาတယ်လို့ဆိုတာမလွဲချော်နိုင်တဲ့အကျင့်အပ္ပန္နကပฏิပရာဒီလမ်းတိုင်းလျှောက်ရင်เตชาပေါက်ရောက်မယ်ဆိုတဲ့လမ်းကိုမျက်စွာဘုရားညွှန်တာ အဲမာသရိပရံတုတ်မှာလည်းပဲမြတ်စွာဘုရားလမ်းမဲ့ခင်းပေးတာရှောက်ဖို့ရတော့ကုတ္တဝံဒီမှာလည်းပဲဒီနိဗ္ဗာန်သွားဖို့ကျင့်စဉ်တစ်ခုကိုမြတ်စွာဘုရားတေချာတယ်အာမခန္ဓာအပ္ပန္နကလွယ်လွယ်ချော်ချော်မဖြစ်ဘူးတေချာတဲ့လမ်းနဲ့ဒီလမ်းကရှောက်လို့ရှိရင်တေချာပေါက်ရောက်မယ်လို့ဆိုတာဘုအပ္ပန္နကပฏิပရာလို့ဆိုတယ်အဲ့တော့တေချာတဲ့လမ်းဆိုတာရှောက်ဖို့ရတဲ့ တေချာတဲ့လမ်းကရှောက်တော့ဘာတွေအကျိုးကျေးဇူးရမှာတော့ဆိုတော့ယောနိစာအရထောအာသဝနံခရယာအာသဝတရားတွေကုံဆုံးမှုအတွက်လည်းပဲမှန်ကန်တဲ့ကျင့်စဉ်တရားဖြစ်တယ်အာသဝတရားကုံတယ်ဆိုတာအရထမဲ့ရထဖို့ရမှာကုံတာအလုံးသိတဲ့နိုင်အာသဝလို့နာမည်နဲ့ပေးထားတဲ့တရားအသုံးမျိုးရှိတယ်လောဘရဲ့ဒိဋ္ဌိရဲ့ မောဟဒီအာသဝတရားတွေဟာမကုံသေးသမျှနိဗ္ဗာန်ကိုမျက်မှောက်ပြုဖို့ဆိုရင်အမှန်တမ်းခဲလောဘဒိဋ္ဌိမောဟဆိုတဲ့အာသဝတရားတွေဒီအာသဝတရားတွေဟာ အာယုံနဲ့စိတ်နဲ့ဆုံတိုင်းဆုံတိုင်းတတိနဲ့ပညာနဲ့မတားနိုင်ဘူးဆိုရင်အသွာတရားတွေကအမြဲတမ်းစီးဝင်နေတယ်ဒါကြောင့်မလို့အသွာဆိုတာစီးဝင်ခြင်းဆိုတဲ့အဓိပ္ပာယ်နဲ့ဟောတယ်ဖလက်စ်အန်ဆိုအမြဲတမ်းစီးဝင်လာသူတို့ရဲ့နေပယ်ရလဲအလွန်ကျဲတယ်တရဝါရှိတဲ့နေရာတိုင်းလို့လို့တတ္တလောကကြီးတစ်ခုလုံးကိုစီးဝင်နေ အဲ့လိုစီးဝင်တဲ့နေရာမှာကြည့်မျက်စိကမြင်ပြီးတော့လဲစီးဝင်လို့ရတယ်နားကကြားပြီးတော့လဲစီးဝင်လို့ရတယ်နှာခေါင်းကရှူတဲ့ခါမှာလဲစီးဝင်လာနိုင်တယ်လျှာကနေအရသာခံတဲ့ခါမှာလဲစီးဝင်လာတယ်ခန္ဓာကိုယ်ကနေပြီးတော့ထိတွေ့တဲ့ဖွတ်တပ်ပါယုံနဲ့ထိတွေ့တဲ့ခါမှာလဲစီးဝင်တယ်အေးစိတ်ထဲကနေပြီးတော့အာယုန်တွေကိုစိတ်ကူးနေတာနဲ့လည်းပဲစီးဝင်လာနိုင်တယ်လို့ ဆိုတော့ဒေါရချောက်ပါးကနေပြီးအာယုန်နေနဲ့ဆက်သွယ်လာတဲ့ဆက်သွယ်လာတိုင်းတတိတံစဉ္ညာမရှိဘူးဆိုရင်ဒီအာသဝတရားတွေကစီးဝင်လာဒါကြောင့်မို့အာသဝတရားတွေကိုစီးဝင်နေတတ်တဲ့သဘာဝတရားဆိုမပြတ်စီးဝင်နေတယ်။ဒီအစမီဂျိုးထဲမှာ electricity ဆက်လျက်စတတ်တွေစီးဝင်နေတယ်လို့အာသဝတတ်တွေဟာ လူရည်ရဲ့တဏ္ဍာမှာစီးဝင်နေတယ်။နောက်တစ်ခုကဒီလိုစီးဝင်နေတာဒေရုံကစစီးဝင်တာလဲလို့ဆိုတော့အတိုင်းစမရှိအလွန်ကြာညောင်းတဲ့အနေထားကနေစီးဝင်လာတာမဟုတ်။လူရည်ရဲ့တဏ္ဍာမှာအနေထိုင်နေတယ်အလင်းရနေတယ်ထက်ကနေရှိသူကအရင်လာတော့မှာပဲ။လာပြီးတော့ကြောင့်တတ္တဝါတွေမှာစိတ်အခြေအနေမှန်ကိုမရဘဲနဲ့ ရှင်ဘုရားတဲ့တဘာဝတွေတရားတွေကိုဖြစ်ပေါ်စေတတ်တယ်။ဒါကြောင့်မို့လို့အာသဝဆိုတာအရက်နဲ့တူတယ်လို့ပြောတာ။အဲ့ဒီသဘောနဲ့အာသဝတရားတွေဟာတတ္တဝါတွေရဲ့တဏ္ဍာမှာဖြစ်ပေါ်နေတယ်စီးဝင်နေဆိုတာဖြစ်ပေါ်နေတာကိုပြောတာ။အဲ့သူရဲ့နေရာလည်းပဲအမတန်ချဲတယ်။ဘယ်ထိအောင်လိုက်တာတုံးလို့ဆိုရင်ဝိပဿနာတရားကျင့်ကြံကြိုးကိုအားထုတ်လို့ ဟိုသင်္ခါရုပ္ပက္ခညာအဆင့်ရင့်ပြီးတော့မက်ကူကနေခုတ္တပုထီအောင်သူရဲ့နေရာလဲအမတန်မှကျယ်ဝန်းနေပုံအဲ့ဒီထီအောင်သူကစီးဝင်လာတတ်တယ်လို့ဒီလိုဆိုတာဒါကြောင့်မလို့ဒီအတ္တဝတရားတွေကုံဆုံးဖို့ဆိုတာနောက်ဆုံးမှာရတ္တမေရတ္တမေရတ္တမေနဲ့ပါပဲဒါတွေအားလုံးဖယ်ရှားပြလို့ရတယ်ကာမတဝ ဒိဋ္ဌာဘဝတဝဒိဋ္ဌာတဝအဝိစ္စာတဝလို့အာတဝတရား၄ပါးကာမတဝနဲ့ဘဝတဝဆိုတာလောဘကိုပဲပြောတာဒိဋ္ဌာတဝဆိုတာဒိဋ္ဌိသောတပတ္တိမေရရင်တော့ဒီအမြင်နဲ့ပတ်သက်ပြီးတော့စီးဝင်လာတဲ့အာတဝအယတ္တံတဝပဲပေါ့အေကျန်တဲ့ကာမတဝတို့ဆိုတာကဒီအနာကံ မိမဲ့ရလိုက်တာနဲ့တပြိုင်နဲ့ကာမတဝဆင်းမှုကိုယက်တံပြလို့ရတယ်ဘဝတဝနဲ့အဝိဇ္ဇာတဝကြတော့အရတ္တမဲ့နဲ့မှာစီဝင်မှုကိုပိတ်ဆို့လို့ရတယ်တဲ့ဒါကြောင့်မို့လို့ဒီအာသဝတရားတွေကုံဆုံးမှုဟာအမတန်မှအရေးကြီးတယ်အာသဝတရားတွေမကုံမချင်းမကုံမခန်းမချင်းဒီဒုက္ခဆိုတာလည်းပဲယက်တံတော့မှာမဟုတ်ဘူးဒါကြောင့်မို့ ဒုက္ခအဆုံးတတ်ရေးအတွက်ဒီအတ္တဝါတွေချုပ်ငြိမ်းမှုဟာအမတန်မှအရေးပေးအရေးကြီးတယ်လို့ဒီတုတ်တံမှာတည်းလို့ခေါ်တာအဲ့ဒါလို့အရေးကြီးတဲ့အတ္တဝါတရားတွေကိုဖယ်ရှားပြဖို့ရတဲ့အတွက်ကျင့်စဉ်၃မျိုးဒီမှာပေးတာနံပါတ်၁ကအိန္ဒြိယေတုခေါတ္တဒွါရတ္တဒီအတ္တဝါတရားတွေပိတ်ဆို့ရေးကုံဆုံးရေးဆင်းရဲဒုက္ခအဆုံးတတ်ဖို့ကြိုးပမ်းချက်အနေနဲ့ နမတ္တကဘာအရေးကြီးလဲလို့ဆိုရင်ယသိနန္နာလျာကိုစိတ်လို့ဆိုတဲ့ဒီဓာရချောက်ပါးကဒီဓာရချောက်ပါးကိုလုံယုံအောင်ထိန်းသိမ်းဆောက်ရှောက်ဖို့လိုတယ်။ဘာဖြစ်လို့လို့ဆိုရင်အကုသိုလ်တွေဖြစ်လာသမျှဟောဒီဓာရချောက်ပါးကဒီတကားပေါက်ကဝင်လာတယ်လို့ပြောအောင်ပါပေါ့။ဒါကတင်စားပြောတဲ့စကားဝင်လာတယ်ဆိုတာဒီတကားပေါက်တွေကဝင်လာတာ အဲ့တော့ဒီတကားပေါက်တွေမပိတ်နိုင်ဘူးဆိုလို့ရှိရင်တော့ခုနပြောတဲ့ Lovari, Dodari, Moari, Mamanari, Sure. Say it, and you did it. We all beat on Lamoni Mave, Kose go Lamoni Mave. So as a Yasin and Yene Kama, Nidesia, Ayongum Yenashide, Manidesia, Ayongum Yenashide, Nidesia, Ayongum Yelita Nedivine, Lova Surapchella. Manidesia, Ayongum Yelita Ned, Toda Surapchella. Oh, Lova, Toda. Dariha, Yelite Boma, Chibido, Tam Yasiga Nibido, Lovari Dodari, Siwan Larelu, Lupiora Bom. Edari Mawaya, Yasi Sure de Gaba Ma. The Dina Tamsenyane, Tain Davido, the Didi Udo, Sound Shoutian, Sound Shout Tabu, Lure, Tabuve, Secondary, Tain Day Sound Shoutan, Lupiora. Niene, Niama, Loba Mapsi, on Niame, Dora Mapsi, on Niame. Loba Dodasura, Diga Naku, Biora. Mienbida Nama Luria, Loba Dodar in Chetamobu, Loba Dodai, and now said to Epsidan, Mama Nari, to Eight Daru, Miseria Rosura, the Agudo Diari, so well. The Kubi the Goo, the Kubi the Goo, sends them a jet. A little way out in it. Eradi Mapsia on Tainting Social Town. Ain't the Rie do Koda Dwaranta. Yesi Nana, they are Kose Losure. Ain't the Rie Chaupa. Tagago, Lonyo, Tainting Social, Buduna, Tainting Social, Maroso, the Dine, Tainting Social, eh? Tajamo, the mindfulness, so that the Diha, Amadama, Yeji, Lu. Erelu, Tainting Social Lucian. I only net tribute when Lazia, Jauha, Nedor. Eritema, Ditema, a bar when Chilingaza, Tudia, and in the Yasa, Possibly Madden Udas or a tapi the horror. Pavilu Horo solution. Jim Yasinana, they are go say, Sure Teme, eh? Bobido Sure Yadakua. Yasinan Naremaka, Bosuraga, the Layane Patelareha, Bosurepo. Bosolari. Pavilu Rosa, Luria Majivene Lu Yagon Yanine, Namatomene Lu Yagon Yanine, Masavene Lu Maya. Mayadi Dreja. Samune Padela Lushi, eh? The Radatana Asura, Lamu Yoshila Nainepo. Tajamulu, the Tudia Cheku, Le Baby of Yasavyaga. Endri Edu Goda Doratare Maleve Tima Pavida Chetepo. Layapse, Yada Udire Kama, Lova Mepse on Teyame, Doda Mepse on Teyame Sure, and in a parabo. Oh, Erihagu, we touch a bureau, Bosani, Matin, you dare. Asahara Sare Kama, a dinda the coon in a diame, Sura. A dinda di de Sura. A long John Masane Sure, a devil a yare. Good net, then lay on Sasure, a devil a yare. Now the cooer, Tanaraga, Mache on Sasure, a devil a yare. Oh, dinda the cooer. Can't that hare, a dinda li de cooza. Doga Luria Sasare Kama. The game Mula is you a jetsure, Ganta Tare Boma, Jogo. Tidy Sare Sura, Diga you a jagabaro say. Sama Adeshamamu Sayare, Ta Diga you a jet. Sama Kanago Hayati Nine, Ta Diga you a jetchibe. Eddie main papa's go Jobio, Palo Sajan Adonsa. Eh, Piomu Sajan, eh? No? Oh, Kanago Lao, Sajene, oh, yes, in Tauba Lao, Sajene, sir. Oh, but how did you a jetty a win larpo? A woo with the lube, a woo ta luriha, a shallow bone, yadi udu tankawa, woo with her, mulaga. Those are no banjaro, a decently young anade, a decently young animate, musovio, Lao would it, Saint Yau larpo. Era lube. Saraha, Mula, Diga, Yuajegu, Jolo, Laraha, Matin, you, Dinda, Gandago, Madia, Yaude, Tajabu, Pong, Dwinga, Vesa, Tajabu, Yasavia, Niwatawa, the Mudu Pioba, Kazabu, Sure, Yuajanemasane, Namata, Mamanari, Jimubu, I am Blari, Piavu, Sure, Mamanari, Jimubu, Dremasane, Wibutana, the Kanago, Sobiego, Surane, Masane, မန္တနလှအောင်ပေါအောင်ဆိုတဲ့ရွယ်ချက်တွေနဲ့မစားနဲ့စားတဲ့အခါမှာရွယ်ချက်ထားရမှာကဣမတကာယတဒီခန္ဓာကိုယ်တည်တံ့မှုအတွက်နော်ယာပနဒီခန္ဓာကိုယ်ကြီးဟာဟိုမြတ်မြတ်တာတာနဲ့ဒီအသက်ရှင်မှုအတွက်ဝိဟိန္တုပရတိမပန်းမစားရလို့ရှင်ပင်ပန်းဆင်းရနေလိမ့်မယ်အဲ့ဒီပင်ပန်းဆင်းရမှုတွေကိုပယ်ဖြောက်ဖို့အတွက်ဓမ္မစရိယနှုတ်ခါရမြတ်သောအကျင့်ကိုကျင့်နိုင်ဖို့အတွက်ဆိုတဲ့ဒီမှန်ကန်တဲ့ရွယ်ချက်၄ရက်နဲ့စားရမယ်လို့ဆိုတာဒါမတ်တင်ယူပဲပင်ကိုအတိုင်းတာတစ်ခုအတိုင်းသိတာဒီတိုင်းသိခြင်းဖြင့်ဘာကျိုးရှိလဲလို့ဆိုလို့ရှင်ရတ္တတဏှာကိုဖယ်ခွာထားပြီးတော့တကယ်အစစ်အမှန်စားခြင်းရဲ့ရွယ်ချက်ဒါကြောင့်ဒါငါစားရတယ်ဆိုတာကိုသိဖို့လိုအပ်တယ်လို့သစ္စာပြဟောတာအဲ့တော့ဒီဘောဇနေမတ္တညူဆိုတာလူတိုင်းလူတိုင်းအတွက်အမတန်မှအရေးကြီးတယ်။ဘာဖြစ်လို့တော့ဆိုလို့ရှင်ဒီအစာစားခြင်းကြောင့်ဖြစ်ပေါ်လာတဲ့ပြဿနာတွေကအများကြီးပဲ။ကမ္မထာအထုတ်ဖို့အတွက်နော်အစာတွေလိုအပ်တည်တဲ့ပိုစားလိုက်လို့ရှင်လူတွေကအိမ်ငိုက်လာတယ်ကမ္မထာအမထုတ်နိုင်ဘူး။ဒီအနေထားတွေဆင်းရဲလာတယ်။ဟောပြင်းလာတယ်အိမ်ငိုက်လာတယ်ဒါမျိုးတွေဖြစ်လာထိနာမိတာကိုဖိတ်ခေါ်လာတယ်ကပ္ပထာအထုတ်ဖို့အတွက်အနှောက်အယှက်ဖြစ်လာတယ်အလွန်အကျွံစားခြင်းကြောင့်ယောဂဝေဒနာတွေဖြစ်လာတယ်ကပ္ပထာအထုတ်ဖို့မဖြစ်နိုင်တော့ဘူးဟောဒါမျိုးတွေဖြစ်လာနိုင်တယ်ပေါ့ယောဂဝေဒနာတွေရလာနိုင်တယ်တကယ်မို့လို့မြတ်စွာဘုရားကအစာစားတဲ့အခါမှာအတိုင်းတာအကန့်အသတ်တစ်ခုနဲ့ရွယ်ချက်မှန်မှန်ကန်ကန်စားရမယ်တဲ့နောက်ပိုင်းမှာဟောထားလိုက်ပုံကဣတိပုရဏေသဝေရဏံပฏิဟင်္ဂာမိနဝင်သဝေရဏံနာဥပါဒေတံမိယတရာသမေဘဝိတတိအနဝိသတာသဖာသူဝိဟာရောသဆိုတဲ့ရွယ်ချက်လေးတွေဟာစားပြီးတဲ့နောက်မှာတဲ့မစားခင်ကဖြစ်ပေါ်နေတဲ့ယောဂါတွေလည်းပျောက်စေရမယ်စားခြင်းကြောင့်လည်းယောဂါတွေမရစေရဘူးခန္ဓာကိုယ်ဟာစားလိုက်သည့်အတွက်ကြောင့်လုံနိုင်ဂိုင်းနိုင်တရားအထုတ်နိုင်တဲ့အနေအထားမျိုးရောက်သွားမယ်ဒါရမကဟုစားလိုက်သည့်အတွက်ကြောင့်ဒီရသတနာကိုမမောတယ်ဆိုတဲ့အပြစ်တွေလည်းမဖြစ်တဲ့အပြင်မှာတရားဓမ္မအထုတ်ဖို့ရအတွက်လွယ်ကူသွားမယ်အထောက်အကူပြုရဒါအာဟာရတပ္ပယဆိုတာဒီအမတန်မှကမ္မထာအထုတ်တဲ့ကံမှာအထောက်အကူဖြစ်စေတယ်မိမိနဲ့တပ္ပယဖြစ်တဲ့အစာအာဟာရကိုစားလိုက်ရလို့ရှိရင်စိတ်ကလေးကငြိမ်းချမ်းလာငြိမ်းချမ်းတော့သမာဓိလွယ်လွယ်ကူကူနဲ့ရလာသမာဓိလွယ်လွယ်ကူကူနဲ့ရမှာယထာဘူတညာနာသဒနာမမှန်ကန်ကန်သိမြင်မှုဆိုတာဖြစ်လာနိုင်တယ်ဒီလိုဆိုလို့ဒါကြောင့်မလို့အစာစားခြင်းဟာအထောက်အကူတွေဖြစ်တယ်လို့အနှောင့်အယှက်တွေလည်းများစွာဖြစ်လို့များစွာပြဒီ practice ကိုဒီတောက်တံမှာထည့်ပြီးတော့အလေးနဲ့ထားဟောတာဇာကရိယာနုယောဂလို့ဆိုတာတော့ကမ္မထာအထုတ်ဖို့အချိန်ဇယားပေးတဲ့သဘောမျိုးပဲမျက်စောများကမ္မထာအထုတ်ဖို့ရအချိန်ဇယားဘလို့အထုတ်မှမတော့ဆိုလို့ရှိရင်နေ့မှဆိုရင်အချိန်အားအသလိုတနေ့ကုန်စဉ္ညာလျှောက်လိုက်ထိုင်လိုက်စဉ္ညာလျှောက်လိုက်ထိုင်လိုက်ခန္ဓာမိမိရဲ့စိတ်ထဲမှာဖြစ်ပေါ်လာနိုင်တဲ့အကုသိုလ်အညစ်အကြေးတွေဒီနိဝရဏတရားတွေကိုယ်စိတ်ကကိုယ်စိတ်ထဲမှာပေါ်မလာအောင်ဒီတန်ရှင်းနေရမယ်ဒါဘာပြောတာတုံးလို့ဆိုတော့သမာဓိကိုထူထောင်နေလို့ရှိရင်ခန္ဓာကပြောရတဲ့အကုသိုလ်တွေဆိုတာဝဲမလာသမာဓိထူထောင်ခြင်းဖြင့်သမာဓိကိုထူထောင်ခိုင်းတာသမာဓိထူထောင်ခြင်းဖြင့်အကုသိုလ်အညစ်အကြေးတွေဝင်မလာဘူးသဘာဝတရားအမှန်ကိုသိနေခြင်းဖြင့်အကုသိုလ်တွေဟာဖြစ်မလာဘူးအဲ့ဒီဖြစ်မလာခြင်းဒီပင်လေစိတ်ရဲ့အညစ်အကြေးတွေကိုဖယ်ရှားပစ်နေခြင်းစိတ်ကိုဖြူစင်အောင်လုပ်နေခြင်းပဲဖြစ်တယ်ဟောညာပိုင်းကြတော့ညာအခါကို၃ဘိုင်းပိုင်းလိုက်တယ်ပထမယံနဲ့မဇ္ဈိမယံနဲ့ပစ္စည်းမယံလို့ဆိုပြီးတော့နေ့နဲ့ည12နာရီစီထားလိုက်တဲ့အခါကျတော့ည12နာရီကိုတစ်ချိန်တစ်ချိန်ကို4နာရီစီခွဲလိုက်တဲ့အခါမှာပထမယံမှာ4နာရီမဇ္ဈိမယံမှာ4နာရီတတိယယံမှာ4နာရီလို့ဆိုပြီးတော့ကမ္မထာအထုတ်တဲ့အချိန်ညပိုင်းကိုအပိုင်း3ပိုင်းပြေးပြီးတော့ညဆော်ပြားပထမယံမှာတဲ့နေ့မှာအထုတ်တယ်လို့ပဲဈဉံလျှောက်ပြီးတော့အထုတ်မယ်ထိုင်ပြီးတော့အထုတ်မယ်သမထကျင့်စဉ်ဖြစ်စေဝိပဿနာကျင့်စဉ်ဖြစ်စေစိတ်ရဲ့အငြိအကြေးတွေကိုဖယ်ရှားပြစ်နေရမယ်မဝင်အောင်ကြိုးစားရမယ်ပစ္စည်းမယံရောက်မစ္စည်းမယံအလဲပိုင်း12 ခန္ဓာကိုယ်ဆိုတာဒီအနာယူရမယ့်အချိန်ကလေးအတွက်အချိန်ပေးဖို့လိုအပ်တာလေဒါကြောင့်မလို့အဲ့ဒီအချိန်မှာအိတ်ဆက်နားနေဖို့ဆိုပြီးတော့အချိန်ပေးတယ်မစ္စည်းမယံမှာအိတ်ဆက်နားနေပါတဲ့အဲ့လိုနားနေတဲ့အခါမှာအိတ်တဲ့အခါမှာဘယ်လိုအိတ်ရမလဲလို့ဆိုရင်လက်ရဘက်ကိုစောင်းပြီးတော့လက်ဝဲခြေထောက်နဲ့ လက်ရခြေထောက်နှစ်ခုကိုထပ်တဲ့အခါမှာခြေမျက်စီချင်းသွားထိနေလို့ရှိရင်နာကျင်မှုဖြစ်တတ်တယ်ဒါကြောင့်မို့လို့ခြေထောက်ကိုတဲ့တဲ့ကြီးနှစ်ခုမထပ်ဖဲနဲ့ခက်လွဲလွဲလေးထားပါလို့ဒီလိုဆိုတယ်အဲ့တော့အဲ့ဒီပုံစံအတိုင်းအခုရွှေသားလျောင်းဖျားတွေပါလေထုထားတဲ့အခါမှာဒါကိုဒီနီးစနစ်အတိုင်းမှန်အောင်ထုတဲ့ရွှေသားလျောင်းဖျားဆိုရင်ခြေဘွားတော့နှစ်ဖက်ဟာတန်ကြီးတဲမဟုတ်တစ်ခုကအပေါ ပို့ထားတယ်ပေါ့ဒါဟာစာပေလာအိဆက်နီးကိုတည်တည်ချာချာစနစ်တကျပြတာပဲအဲ့ဒါလို့မအိဆက်ဘူးဆိုလို့ရှိရင်သူကဒီလက်ရနန်တောင်းမှာထားပြီးတော့အိဆက်တဲ့နီးစနစ်ဟာတကယ်သူတော်စင်နေအိဆက်တာမို့ဒီနီးနဲ့အိဆက်မှုမလုပ်ဘူးဆိုလို့ရှိရင်ဒါသူတော်စင်နေရဲ့အကျင့်ပြတ်တယ်လို့ရှိတယ်ပေါ့ကာမဂုဏ်အာယုန်ခံစားတဲ့ပုဂ္ဂိုလ်တွေကျတော့လက်ဝဲဘက်ဆောင်းအိတ်လေးရှိတယ်တဲ့အဲ့တော့ကာမဂုဏ်အာယုန်တွေမခံစားတဲ့ပုဂ္ဂိုလ်ကျတော့လက်ရဘက်မှာဆောင်းအိတ်တယ်ဆိုအဲ့တော့လက်ဝဲဘက်ဆိုတာနှလုံးရှိတာအခုခေတ်အနေနဲ့ကြည့်ပါစို့အဲ့တော့နှလုံးကိုဖိအိတ်တဲ့အိတ်နီးကမအိတ်ပဲနဲ့နော်ဒီလက်ရဘက်ကိုဆောင်းအိတ်မဲ့ဆိုရင်နှလုံးကလည်းလွတ်လွတ်ကျွတ်ကျွတ်ပုံမှန်ရှိနေသည်အတွက်ကြောင့်ကျမရေးအတွက်ပိုကောင်းတယ်လို့ပြောခြင်းလည်းပြောလို့ရတာပေါ့အဲ့ဒါလို့လက်ရဘက်မှာစောင်းပြီးတော့အိတ်တဲ့အခါမှာမအိတ်မီမှာ तू ကဒီတာမီနေးရှင်းတစ်ခုလုပ်ရမယ်ဥဋ္ဌာဏတင်ညာမနတိကတ္တဝါဆိုစိတ်ထဲမှာဘယ်ချိန်ဆိုရင်ထမယ်ဆိုတဲ့တင်ဂေတာလေးတစ်ခုလုပ်ထားစိတ်ထဲမှာဆုံးဖြတ်ချက်ကလေးပို့လို့ရမယ်အဲ့ဒါလုပ်ဖို့လိုတယ်အဲ့ဒါလုပ်ပြီးတဲ့အခါမှာအဲ့ဒီနိုးလာတာနဲ့တပြိုင်နက်ထဖို့လိုအပ်တယ်အလုံးလေးချင်းကြည့်မယ်ဆိုလို့ရှိရင်ဥပမာပဲမနဲ့၄နိုင်ထမယ်ဆိုရင်၄နိုင်ဆိုရင်နိုးလာချက်ချင်းထအဲ့ဒီလေးချင်းကလှုပ်ထားလို့ရှိရင်၄နိုင်မှာနှိုးဆက်ချစရာလည်းမလိုတကယ်၄နိုင်ထိုးရင်ဟောနိုးတော့တာပဲသူကအဲ့ဒါမျိုးဥဋ္ဌာဏတင်ညာလှုပ်ပြီးတော့အိပ်ဆက်ရမယ်လို့မြတ်စွာဘုရားကထိုးအိပ်ဆက်ပြီးတဲ့အခါနောက်ဆုံးရန်အတွက်လည်းပဲထိုးတူပဲထပြီးတော့လမ်းလျှောက်မယ်ထိုင်မယ်ထိုင်ပြီးတော့နိဝရဏတရားတွေစိတ်ရဲ့အညစ်အကြေးတွေကင်းအောင်တမာရီကျင့်စဉ်ဝိပဿနာကျင့်စဉ်ဒီလိုကျင့်ကြံကြိုးကိုအထုတ်မယ်လို့အဲ့ဒီ3ရက်ဒီစီကံချက်3မျိုးဒီ practice 3မျိုးနဲ့ကျင့်ကြံကြိုးကိုအထုတ်သွားမယ်ဆိုရင်ဒီပုဂ္ဂိုလ်ရဲ့အထုတ်မှုဟာတကယ်ကိုမှန်ကန်တဲ့လမ်းကြောင်းပေါ်ရောက်နေတဲ့အထုတ်မှုပါတဲ့အပ္ပန္နကပฏิပဒါမှန်ကန်ယူနေမကဘူးနောက်ဆုံးမှာအာသဝတရားတွေလုံးဝကုံဆုံးသွားနိုင်တဲ့အနေအထားတစ်ခုအတွက်ကြိုးပမ်းအထောက်အမှုလည်းဖြစ်တယ်။ဒါဆိုလိုတာကနောက်ဆုံးမှာရတ္တမေရတ္တဖူညာထီအောင်ရနိုင်တယ်လို့မြတ်စွာဘုရားကဒီတုတ်တံမှာဟောတာဖြစ်ပါတယ်။ဒါကြောင့်တရားချက်ခင်သူတော်စင်ပြိဿပေါင်းတို့သည်အပ္ပနကတုတ်လာကျင့်စဉ်အတိုင်းကျင့်ကြံကြိုးကုပ်အထောက်ပြီးတကားလားမိမိတို့ရဲ့နေ့စဉ်ဘဝမှာဆင်းရဲဒုက္ခပေးနေတဲ့ဇာတိဒုက္ခစရဒုက္ခဗျာတိဒုက္ခမရဏဒုက္ခလို့ဆိုရယ်တန်တရားဝဆင်းရဲမှာကျုံနေရတဲ့ထိုဒုက္ခတွေအဆုံးသတ်ဖို့အတွက်အခုလမ်းစဉ်300ဟာတကယ်မှန်ကန်တဲ့ဘုရားမြတ်စွာချမှတ်ပေးတဲ့လမ်းစဉ်300ပဲလို့ကိုယ်စီကိုယ်စီသဘောကျပြီးတော့တန်တရားကင်းကင်းရှင်းရှင်းနဲ့ဒီလမ်းကြောင်း300ကိုအတိုင်းကျင့်ကြံကြိုးကုပ်အထုတ်ခြင်းဖြင့်ဘဝဒုက္ခချုပ်ငိမ့်ရာနိဗ္ဗာန်ကိုကိုယ်စီကိုယ်ငါမျက်မှောက်ပြုနိုင်ကြပါစေသတည
်ဆိုရှောင်းဘုံကလည်းနောက်ဦးမိတာ တိကုန်မယ်အခုနိုင်